မြန်မာနိုင်ငံကနေပြည်ထိုင်နိုင်ငံအထိမိုင်ပေါင်း3000နီးပါးမော်တော်ဆိုင်ကယ်ခီးစေမောင်းနှင်နေတဲ့မြန်မာနိုင်ငံသား2ဦးဟာအခုတရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကိုရောက်နေပါပြီ။ရန်ကုန်ကနေစထွက်လာတဲ့အချိန်ကနေအခုသတင်းပတ်နှစ်ပတ်ကြာလာပြီးတဲ့နောက်မော်တော်လော့ခီးသွားနှစ်ဦးရဲ့နောက်ဆုံးအခြေအနေနဲ့တွေ့ကြုံတွေကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါပါရှင ော်နှစ်ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာဂျွန်လ၁၇ရက်နေ့မနေ့ကတရုတ်နိုင်ငံဆီချွန်းပြည်နယ်ကိုရောက်ရှိနေပါပြီ။လမ်းကြီးစဉ်တစ်ထောက်ခဏနားခိုင်မှာသူတို့ကိုအားပေးနေတဲ့သူတွေကို Motorlog Facebook Video ကနေအခုလိုနှုတ်ဆက်ခဲ့ကြပါတယ်
။ကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်တို့နှစ်ပတ်ပြည့်သွားပါပြီ။ကျွန်တော်ညာပြေထွက်လာ။ဘာလွန်းလဲဆိုတော့စားတော့နေတော့လား
။ဟုတ်စားလွန်းလာ
ပြီ။တခါလာလဲဒီစားတော့ပဲဖြစ်နေ။ဒါလည်းပေါက်စီရဲ့တဲ့နူရည်ရဲ့ဥရဲ့
ကစိုးဥတောင်ဖို့အာလူရဲ့မိကြီးလိုမျိုးခေါ်ဆွဲရဲ
့ဟုတ်တယ်ဟုတ်တယ်
ကျွန်တော်ပြက်မွင်းကားလို့ပေါ့နော်တန်းကောက်ဆွဲတယ်ပေါ့လေ
ဟုတ်တယ်
အဲ့ဒါလေးရေဆောင်ရ
စီချွမ်းပြည်နယ်မြောက်ခင်သူတို့ဖြတ်တန်းမောင်းနေခဲ့တဲ့ရွန်းနံပြည်နယ်အနောက်မြောက်ပိုင်းတိဘက်လူမျိုးအများစုနေထိုင်တဲ့ရှန်ဂရီလာမြို့ကနမဲ့ကျော်ဖျားကျောင်းတွားရောက်ခဲ့တဲ့အတွေ့အကြုံကိုလည်းနှစ်ဦးလုံးကအခုလိုပြောပြပါတယ
်ရှန်ဂရီလာပေါ့န
ော်ရှန်ဂရီလာပေါ့နော်ကျွန်တော်တကယ်အရင်သွားချင်တဲ့နေရာလေးရှန်ဂရီလာတెంပယ်အရင်လည်းနမဲ့ကြီးရဲ့အရင်လည်းကပ်ပယ်ခုကောင်းတယ်အတွင်းထဲမှာတော့ကျွန်တော်ရိုက်လို့မရလို့မရိုက်ထားဘူ
းဘုံကျောင်းကတော့တိဘက်ဘုံကျောင်းပေါ့နော
်ဟုတ်တယ်သူ
တို့ကတော့တိဘက်Chinese လူမျိုးတွေပေါ့နော်မိဘိုင်းနဲ့တော်တော်လေးကိုဆူရောင်း
တော့ဆူရောင်းတော့ပါပြီးတော့
တောတောင်ကျွန်တော်
ဟုတ်တယ
်ခရေထဲမှာ
ခဲမှာကျွန်တော်
ကပ်ပယ
်သူတို့ရဲ့ဒီခေါင်းလောင်းလို့လာပါလားဒီ
ဘာလောင်း
ဒီကျွန်တော်သုံးပတ်လေးရ
သုံးပတ်လေးရလက်ကောင်း
လက်ကောင်းဆူပြီးတော့အဲ့ဒီလောက်ကြရဲ့ကျွန်တော်
စီချွန်းပြည်နယ်ကတိဘက်လူမျိုးတွေနေထိုင်တဲ့ကဘာလက်ခီးသွားတွေအလာများတဲ့ရတင်းမျိုးရဲ့အကြောင်းနဲ့အစားအသောက်ရာသီဥတုအတွေ့အကြုံတွေကိုကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူကဗီဒီယိုကနေအခုလိုပြောပါတယ
်မြန်မာပြည်မှာစီချွန်းနဲ့ပတ်သက်ပြီးတော့ဆိုကျွန်တော်သိတာဆိုစီချွန်းချီဂီချစ်ကင်ဖရိုက်တို့ပါတော့တို့ပါတော
့ဒီကကျွန်တော်တို့စီချွန်းမှာတော့ညနေပိုင်းရောက်တော့ရာသီမျိုးလေးကတော့တော်တော်လေးစစ်ဖို့ကောင်းတယ်နော
်။
ဒီကန်လီနာမီနာလေးပါ။အ
ဲ
့ဒါကျွန်တော်တို့ follow တယ်။ညစာကတော့ကျွန်တော်တို့ဟိုအားလေးပဲအကင်လေးတွေပဲကျွန်တော်တို့အာစားကြတယ်။စားပြီးတော့ညနေကျတော့ကျွန်တော်တို့နည်းနည်းနားကြတယ်။ဒါပေမဲ့မနေ့ကတော့နည်းနည်းစားပြီးတော့ကျွန်တော်တို့လည်းနည်းနည်းအေးလို့လာမပြီးတော့
အေးတဲ့
တမှာစီရလို့လာမပြီးဘူး။ဟိုဖြစ်ကျွန်တော်ရဲ့ heat degree ကလည်းတက်လို့မရ။အ
ဲ့ဒါလည်းတ
ော်တော်လေးကိုအဲ့ဒီကိစ္စလည်းတော်တော်ပြင်းရအောင်။ဆီဆောက်ကအေးရဲ့နေရာကြီးတော့ဆောက်တော့မှာဆို
တော့ကျွန်တော်လည်းစီချွန်းချီလီတွေစားလိုက်တော့ကျွန်တော်နည်းနည်း
ချင်း
နေကောင်းကျွန်တော်ဆေးပိုင်းတောက်ထားတယ်အမြင့်ပြရတော့ကျွန်တော်တို့အခု6000ကျော်1000နီးပါးမှာရောက်နေပြီးတော့အသက်ရှူတာအသက်မဝသလိုဖြစ်တယ်ဒီန
ေ့ကဆောင်းလေးမှာညနေရယ်တည်ရင်လည်းကျွန်တော်တို့ကြီးစရာကြီးတော့ဖြစ်သွားတယ
်ဟုတ်တယ်သူကလည်းသူ height ချင်တဲ့လူကလေကြီးချင်တယ
်အရင်ကြီးစရာကြီးဒီတစ်ခုပြောလိုက်လို့ကြီးန
ေဆိုတော့အဲ့ဒါလေးကကျွန်တော်ဒီရက်ပိုင်းလို့ဖြစ်တာပေါ့နော်ဟုတ်ကျွန်တော်အားလုံး okay ပါတယ်ကျမကြီး okay ရယ်ဟိုလမ်းကြောင်းလည်း okay ရယ်
သူတို့ရဲ့ခီးစဉ်လမ်းကြောင်းအရာတရုတ်နိုင်ငံမြောက်ပိုင်းကနေမွန်ဂိုလီးယားထိဆက်လက်မောင်းနေမှာဖြစ်ပြီးအဲ့ဒီနောက်ကာဇက်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်၊ဂျာမနီ၊နယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနေကြမှာဖြစ်ပါတယ်။ရုရှား၊နော်ဝေးစတဲ့မြောက်ဝင်ရိုးစွန်းနဲ့နီးတဲ့နိုင်ငံတွေဖြတ်တန်းမောင်းနေတဲ့အခါမှာရင်ဆိုင်ရနိုင်တဲ့ရာသီဥတုအစားအသောက်အနေအထားနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာအခြေချနေထိုင်နေတဲ့မက်ကီတီအေးကအခုလိုပြောပြပါတယ်။
ရောင်းဝင်ရုံးစုံနဲ့ပုံနေတဲ့အတွက်ကြောင့်တော့ဟိုတစ်နှစ်လုံးတော့အေးတာပါပဲဟိုဒါပေမဲ့ဒီချိန်ကတော့အေးပေါ်ဆုံးအချိန်ပေါ့နော်ရုရှားကိုဖျက်တဲ့အချိန်မှလည်းသူတို့အေးမှာပဲအဲရုရှားကနေပြီးတော့နော်ဝေးတွေဝင်မယ်ဆိုလို့ရှိရင်တော့နော်ဝေးနိုင်ငံရဲ့မြောက်ဆုံးဆုံးလောက်ကိုတော့ကျတယ်အဲ့ခါကျတော့မြောက်ပိုင်းမှလည်းတော်တော်အေးရောအေးတယ်ဒါပေမဲ့ဒီအချိန်နေမှာဘာတွေရှိလဲဆိုအမမင်းနိုင်စံတို့ပါတော့ဗောနော်အဲ့ဒါဒီကိုမြင်နိုင်တဲ့နေရာတွေကိုသူတို့ဖြတ်လာလို့ရတယ်ဒီချိန်ကဒီမှာဟိုစာနေတာရှည်တဲ့အချိန်ကိုဂျုံလာလေလောက်ဆိုရင်တညလုံးမြင်မွင်တဲ့အချိန်ကြီးရှိရဲ့အဲ့တော့ည12နာရီအထိနေရောင်ကိုမြင်နေရတယ်နော်ဝေးကအရင်မိုးများတဲ့အတွက်နေရာစီမှာလည်းမိုးရွာတော့မိုးရွာတဲ့နေ့တွေဂျုံရမယ်လေတိုက်တဲ့နေ့တွေဂျုံရမယ်အဲ့လိုမိုးရွာတဲ့နေ့တိုက်တဲ့နေ့တော့သူတို့ခင်းနေနေကြမ်းတယ်အစာအသောက်ကတော့သူတို့အခက်အခဲနည်းနည်းဖြစ်နိုင်တယ်။ဒါလည်းဆိုတော့မြောက်ပိုင်းတို့ဘာလို့မှကြတော့အစာအသောက်တွေကဒီရ traditional အစာအသောက်တွေနဲ့ဟိုစားအသောက်တိုင်းတာတစ်ခုအထိရင်းနှီးရွက်တွေအသီးအနှံလေးဆိုနည်းတယ်။အဲ့ဒါတစ်ခုတော့သူတို့နည်းနည်းသူတို့ရှင်းဆိုင်ရမယ်။ဒါပေမဲ့ဒါတွေကလည်းသူတို့ရုရှားတို့ဘာလို့ဖြတ်လာပြီဆိုတော့တုံ့ပြန်ပြီးသားတော့ဖြစ်မှာ
။မော်တော်လော့ခီးသွားနှစ်ဦးဟာအာရှကနေဥရောပအထိမိုင်ပေါင်း3000နီးပါး နိုင်ငံပေါင်း30ကျော်ကို5လကြာမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်သွားကြမှာဖြစ်ပါတယ်။မော်တော်လော့ခီးသွားဖွဲ့ဝင်နှစ်ဦးရဲ့အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ်။ BMW မျိုးစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်နဲ့သူတို့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးထားပါတယ်ရှင်။